နိုင်ငံတကာရေးကိစ္စတွေကိုကုလသမဂ္ဂမှာစွန့်လေးစွန့်ပြက်ရမှာမဲပေးခွင့်အာဏာအပြည့်ရှိတဲ့လူမျိုးကောင်စီလက်ချက်အဖွဲ့ငါးနိုင်ငံကိုထွေထွေညီလာခံကတောက်ချံနေမှာမဲခွဲတည်ပြလိုက်ပါတယ်
။ Having obtained the required two-thirds majority and the largest number of votes,Albania, Brazil, Gabon, Ghana, and the United Arab Emirates.
လို့တဲ့မဲရီတို့သုံးဖို့နှမုန်းနဲ့အများစုရရှိခဲ့ကြတဲ့အတွက်အဲဘီနီယာ၊ဘရာဇီး၊ဂေဘွန်၊ဂါနာနဲ့အားစုံအများကြီးအောင်ပြု2022ခုနှစ်ဇန်နဝါရီလတရနေ့ကစကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဖော်ဝင်နေဖြစ်နှစ်နှစ်တန်တာဝန်ယူကြရမှာဖြစ်ပါတယ်လို့ကုလသမဂ္ဂထရီနီလာကန်တဘာပီဗော်ကန်ဘော့စကီယာကြေညာလိုက်တာပါနိုင်ငံတကာညီညွတ်ရေးနဲ့လူမျိုးရေးကိစ္စတွေကိုကတ်တော်ဖြစ်ရှင်းရတဲ့လူမျိုးရေးကောင်စီဟာပြစ်ကပ်ကြည့်ရဒီစားတွေကိုငင်းကြဲထင်းထင်းတက်ဖို့ရစီလုတာနိုင်ငံတကာဥပဒေချိုးဖောက်တဲ့နိုင်ငံတွေအပေါ်ပိတ်ဆို့တန်ခတ်အရေးယူရတွေကိုလုပ်ပိုင်ခွင့်အာဏာရှိပါတယ်။ဖော်ဝင်တစ်တည်းရဲ့မတူကွဲပြားတဲ့တွေးကြုံနေရတ္တိချက်အမြင်တွေနဲ့အမျိုးသားအကျိုးစီးပွားတွေကြောင့်ဖော်ဝင်နေချာအပြည့်အဝတစ်တည်းလဲပေါ်ပေါက်လာမယ်လို့ခန့်မှန်းနေကြတာပါ
Obviously, small countries are witness to history when it comes to big decisions, but this is our chance not simply to witness it, but also to influence.
အမေရိကန်ကြီးမားတဲ့ဆုံးဖြတ်ချက်ရှိပြီးချမှတ်ခဲ့တာတွေကိုနိုင်ငံငယ်တွေညင်ညီကိုယ်ကျုံခဲ့ကြပြီးအခုကမှတော့ညင်ညီကိုယ်တို့တက်မဟုတ်ပဲအများအကျွတ်တွေအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ရမှာပါပါဝင်ခွင့်ရရှိကြတော့မှာပါလို့ဖော်ဝင်သည့်ဖြစ်ရွေးချယ်ခံထားတဲ့အဘင်းရဲ့နိုင်ငံရဲ့ဥရောပနဲ့နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါလက်တလုံးမှာတော့လူချင်းကောင်စီဟာအီဇွေးနဲ့ပါလက်စတိုင်းရေးလီဘီးယားဆီးရီးယားယေမန်နိုင်ငံတွေကပြစ်ခတ်တွေပါဝင်အရှေ့လက်ပိုင်းဒေသကပြဿနာတွေနဲ့အထူးကရင်ဆိုင်နေရတယ်လို့ဆီယာနာသိမှုနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးကိုက်တွယ်ဖြစ်ရှိမှုကိုလည်းဖော်ဝင်နိုင်ငံတချို့ကဖိအားပေးရရင်ရင်ဆိုင်နေရတာဖြစ်ပါတယ်